Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်မတ်လ4ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ရေဒီယိုကလည်း Light Meter 30.49 လိုက်လပ်ပြီး190ပြည့် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ထမောင်သားမှာ
ဂါဇာအပြစ်ခတ်ရစေးဆွေးနွေးဖို့အတွက် Hamas ကိုယ်စားလှယ်ဖွဲ့အီဂျစ်နိုင်ငံကိုရောက်ရှိနေပါတယ်။ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ10ရက်နေ့ကနေ3ရက်နေ့ထိတရုတ်နိုင်ငံတွင်မှဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ပါကစ္စတန်လွှတ်တော်ကနေပြီးတော့ရှာဘတ်ရှရက်ဖ်ကိုဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒနုနေနေမှာမဲပေးရွေးချယ်လိုက်ကြပါတယ
်။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်ထိုင်းနိုင်ငံထဲကိုခိုးဝင်မှုစ조사ကြတဲ့မြန်မာတွေကိုအရေးအတွက်အဖြစ်အများဆုံးအစုလိုက်ဖမ်းဆီးမိတဲ့သတင်းကိုလည်းကြားကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ကမ္ဘာမြေမှာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်ကပြောပြပါပ
ါ။ကာဇာအပြစ်ခတ်ရစရေးဆွေးနွေးဖို့အတွက်ဟာမတ်စ်ကိုယ်စားလှယ်အဖွဲ့တို့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတနင်္ဂနွေနေ့မှာရောက်ရှိနေကြပါတယ်။ငါးလထဲရောက်လာပြီဖြစ်တဲ့ဂါဇာဒေသထဲကစစ်ပွဲကိုသတင်းပတ်နဲ့ချီအပြည့်ရဆယ်နိုင်ရေးဆွေးနွေးပွဲကိုအစ္စရေးကိုယ်စားလှယ်တွေတက်ရောက်မလားဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး။သတင်း၆ပတ်ထိအပြည့်ခတ်ရဆယ်ဖို့အမေရိကန်ပြည်ထောင်စုရဲ့တိုက်တွန်းချက်ကိုအစ္စရေးဘက်ကသဘောတူထားသလိုဟာမတ်စ်တို့ဘက်ကသဘောတူဖို့ပဲလိုပါတယ်လို့တော့ပြောပါတယ်။ပြည်ခဲ့တဲ့နိုဝင်ဘာလတုန်းကသတင်းတစ်ပတ်ကြာအပြည့်ရဆယ်ပြီးတော့နောက်ပိုင်းမှာတော့ဒါပထမဆုံးသဘောတူညီမှုတက်တန်းတုံနိုင်ရေးကြိုးပမ်းချက်လည်းဖြစ်ပါတယ်။အပြည့်ရရဲ့အဆိုပြုချက်ထဲမှာတော့ဟာမတ်စ်တို့လက်ထဲကျန်နေသေးတဲ့ဒါဇင်နဲ့ချီတဲ့တစ္ဆက်ခံနဲ့အစ္စရေးတို့ဖန်ထားတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေနဲ့လဲလဲပေးရေးလဲပတ်ဝန်းပါတယ်။အမေရိကန်အရာရှိတဦးကတော့အပြည့်ခတ်ရစေးရေးဟာတူလန်ကြောင်းပေါ်ရောက်နေပြီးသဘောတူညီချက်မူပေါင်းတရားလဲချမှတ်ထားပါတယ်လို့သတင်းထောက်တွေကပြောပါတယ်။ဒါပေမဲ့လဲကယ်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်စ်ကိုယ်စားလှယ်တဦးကတော့သဘောတူညီမှုတွေမရသေးဘူးလို့ရိုက်တာသတင်းကိုပြောပါတယ်။ရုရှားရဲ့လူမဆန်ပဲရက်ဆက်ကြမ်းကြုတ်လာတဲ့လောက်ရတိုင်းကိုတွန်းလှန်ကြဖို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။စနေနေ့ရုရှားရဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်ကမ်းမြို့အိုဒက်ဆာကနေလူနေအဆောက်အုံထိမှန်ပြီးနောက်တနေ့မှာပဲတိုက်ဆုံသူအရေအတွက်တိုးလာချိန်မှာသမ္မတဇလန်စကီက X လူမှုကွန်ရက်မှာအဲဒီလိုရေးသားလိုက်တာပါ။ဒီတိုက်ခိုက်မှုကိုကြည့်ရင်ယူကရိန်းကိုထောက်ခံဖို့ဘလောက်တောင်အရေးကြီးနေတယ်လဲဆိုတာပြသနေပါတယ်လို့လည်းပြောပါတယ်။ဒီစစ်ပွဲအောင်နိုင်မှာဖြစ်မယ်လို့လည်းရေးပါတယ်။အဲ့ဒီတိုက်ခိုက်မှုမှာကလေးငယ်သုံးဦးအပါအဝင်ဆယ်ဦးထက်မနည်းသေဆုံးခဲ့တာပါအပြစ်အစည်းပုံတွေအောက်ကနေကလေးငယ်ရဲ့ရုပ်အလောင်းတွေတည်ယူခဲ့ပြီးတဲ့နောက်မှာပဲယူကရိန်းကလေးငယ်တွေကိုစစ်ဖက်ပြစ်မှတ်တွေအဖြစ်ရုရှားကတမလိုက်တာဖြစ်တယ်လို့လည်းသမ္မတဇလန်စကီးကပြောပါတယ်ရုရှားရဲ့အဲ့ဒီ drone နဲ့တိုက်ခိုက်မှုမှာအသက်3နှစ်သား8လသားနဲ့3လသားအရွယ်ကလေးငယ်သုံးဦးတို့သေဆုံးခဲ့ရတာပါပျောက်ဆုံးနေသူတွေရှိနေသေးတဲ့အတွက်သေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့လည်းဒေသန္တရတာဝန်ရှိသူတွေကပြောပါတယ်လာမယ့်5နှစ်အတွင်းအီရန်နိုင်ငံရဲ့နေစဉ်သဘာဝတန်ငွေထုတ်လုပ်မှုဟာကုဘမီတာ 3.3 ဘီလီယံအထိရောက်လာနိုင်မယ်လို့အီရန်စွမ်းအင်ဝန်ကြီးဂျာဗတ် OG ကသတင်းခွင်တွေမှာပြောဆိုခဲ့ကြောင်းအစိုးရကကြေထောက်နောက်ခံပေးထားတဲ့ Student News Network သတင်းဌာနကပြောပါတယ်လက်ရှိမှာတော့နေစဉ်ထုတ်လုပ်နေတဲ့တန်ငွေကကုဘမီတာ 3.39 ဘီလီယံရှိပါတယ်ကမ္ဘာစွမ်းအင်ကဏ္ဍမှာအီရန်ရဲ့အခန်းကဏ္ဍအရေးပါလာအောင်လို့တန်ငွေလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာဘီလီယံ80ရင်းနှီးမြှုပ်နှံသွားမယ်လို့လည်းအယ်ဂျီးရီးယားမှာကျင်းပတဲ့သတ္တမအချိန်မြောက်တန်ငွေတင်ပို့ရောင်းချတဲ့နိုင်ငံများ GECF ထိပ်တည်အစည်းအဝေးမှာဝန်ကြီးအိုဂျေကပြောဆိုသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာအီရန်အပေါ်တန်းခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တဲ့နောက်ပိုင်းအီရန်မှာပြည်ပရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးခဲ့ရပြီးတော့သူ့ရဲ့စွမ်းအင်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ရင်းကုမ္ပဏီတွေကအဓိကအားထားခဲ့ရတာပါလက်ရှိမှာတော့အီရန်ရဲ့တန်းငွေတွေကိုပြည်ရင်းမှာအဓိကရောင်းချနေရပြီးတန်းငွေလောင်ကျွမ်းတာကြောင့်တွင်းထွက်တန်းငွေတွေဆုံးရှုံးနေရတာတွေလည်းရှိနေတယ်လို့ကျွမ်းကျင်သူတွေကနိုင်ငံပိုင်သတင်းမီဒီယာကိုပြောဆိုထားပါတယ်
တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်ရင်ပြင်ပါရရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် ရှမ်းမြောက်ဒေသညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၃ရက်နေ့ကနေ၃ရက်နေ့အထိတရုတ်နိုင်ငံတွင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အတိမပြုတ်နိုင်သေးတဲ့သတင်းအရတော့အပြစ်ခတ်ရစရဲ့အသေးစိတ်တွေနဲ့နှစ်ဖက်အကုံသွဲရဲ့ကိစ္စတွေဆွေးနွေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုတချိန်ဆွေးနွေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတို့ကြားဟိုက်ကင်သဘောတူညီမှုဒါပေါ်တူညီချက်နဲ့အခုနှစ်ဆန်ဇန်နဝါရီလ17ရက်နေ့ကစလို့အပြစ်ခတ်ရစေးရရယူခဲ့ကြတာပါ။အဲ့ဒီနောက် MNDAA ကိုကွန်ဒေတာမှာအပြစ်ရက်သွားတယ်လို့ဆိုပေမဲ့လို့ TNLA တအောင်းအဖွဲ့နဲ့ရှမ်းမြောက်ဒေတာတွေမှာတိုက်ပွဲတချို့ရှိခဲ့ပြီး AA ရခိုင်တပ်တော်နဲ့ဆိုရင်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအခုအချိန်ထိရှိနေတာပါ။ရခိုင်ပြည်နယ်မောင်းတော့နဲ့ပုံကျုံမြို့နယ်တွေမှာမတ်လ2ရက်နေ့အထိတိုက်ပွဲတွေရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့နှစ်ကုံပိုင်းကတိုက်ပွဲတွေဖြစ်ပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးအားလုံးရပ်လို့နေပါဖြစ်နေတာပါဖြစ်ခဲ့တဲ့ရပ်ပိုင်းတွေကတော့တရုတ်အစိုးရနဲ့ယူနန်ပြည်နယ်တာဝန်ရှိသူတချို့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနယ်စပ်ကုန်းသွယ်ရေးတွေပြန်ဖွင့်နိုင်ဖို့ဆွေးနွေးပြောဆိုမှုတွေရှိခဲ့ပါတယ်ပါကစ္စတန်လွှတ်တော်ကရှာဘတ်ရှာရစ်ကိုဝန်ကြီးချုပ်အဖြစ်တင်းငွေနေမှာမဲပေးရွေးချယ်လိုက်ကြပါတယ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာမဲမသမားမှုတွေရှိတယ်ဆိုတော့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တဲ့ကြာမှာပဲအောက်လွတ်တော်ကအခုလိုမဲပေးရွေးချယ်လိုက်ကြတာပါဝန်ကြီးချုပ်အဖြစ်အရွေးခံရဖို့အောက်လွတ်တော်ကိုယ်စားလှယ်336ဦးထဲကထောက်ခံမဲ169မဲလိုအပ်ပြီးတော့နာဗတ်ရှာရစ်ထောက်ခံမဲ200တမဲရခဲ့တာဖြစ်ပါတယ်အချင်းကျနေတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်းရဲ့ထောက်ခံမှုရထားတဲ့အတိုက်ခံအိုမာအယက်ကတော့62မဲသာရရှိခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အဖြစ်ရှာဘတ်ရှာရီဖ်ရွေးချယ်ခံရကြောင်းအလုတ်တော်ဥက္ကဋ္ဌအာယာဆာဒီကကြေညာလိုက်တဲ့အခါမှာဝန်ကြီးချုပ်ဟောင်းအီမရာခန်းကိုထောက်ခံကြတဲ့လွှတ်တော်အမတ်တွေစီကကြဲလောင်တဲ့ကန့်ကွက်တမ်းတွေထွက်ပေါ်လာတာပါဖေဖော်ဝါရီလ10ရက်နေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲဟာရှာရီဖ်ရဲ့ PMLN ပါတီအပါအဝင်စစ်တပ်ကိုထောက်ခံတဲ့ပါတီတွေအသားရဖို့မဲမသမားမှုတွေအကြီးကျယ်ရှိခဲ့တဲ့ဆိုပြီးတော့မစ္စတာခန်းကိုထောက်ခံခဲ့ကြတဲ့လွှတ်တော်အမတ်တွေကဆွဆွဲခဲ့ကြပါတယ်လူခဲတဲ့ဆနစ်ကပဟေလိဆန်ဆန်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 နဲ့အတူလိုက်ပါသွားတဲ့ခီးတွေရဲ့ဆွေမျိုးသားချင်းတွေကရှာဖွေမှုတွေထားလုပ်ပေးဖို့တင်းငွေတွေနဲ့မှတောင်းဆိုလိုက်ကြပါတယ်။လေရင်ပျောက်ဆုံးသွားတဲ့အကြောင်းရင်းကိုမသိဘဲလက်ရှိအချိန်ထိပူဆွေးနေကြတဲ့ဆွေမျိုးသားချင်းတွေကတောင်းဆိုကြတာပါ။ခီးတွေ239ဦးလိုက်ပါသွားတဲ့ MH370 လေရင်ဟာ2014ခုနှစ်မတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံပီကျင်းကိုအသွားလမ်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။MH370 လေရင်ရှာဖွေကစေးလုံကဟာလေကြောင်းပြန်သမှုတမိုင်းမှာတော့အကြီးအကျယ်ဆုံးဖြစ်ခဲ့ပေမဲ့လို့ဒီကနေ့အထိအဲ့ဒီလေရင်ကိုရှာမတွေ့သေးပါဘူးမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးကဈေးဝယ်စင်တာတစ်ခုအနေမှာပဲခီးတယ်ရဲ့ဆွေမျိုးသားချင်း900လောက်စုယုံပြီးတော့အောင်မေ့ဖွယ်နေကိုကျင်းပခဲ့ကြပါတယ်တယောက်လာသူအတော်များများရဲ့ဝမ်းနဲ့ပူဆွေးနေကြတာကိုလည်းတွေ့ရပါတယ်လီယန်နဲ့လိုက်ပါသွားခဲ့ကြတဲ့ခီးတယ်အရေးအတွက်အတိုင်းဖျောင်းတယ်ဖျောင်းတိုင်း239တိုင်းကိုထွန်းညှိခဲ့တာပါMH370 လေယာဉ်နဲ့လိုက်ပါသွားသူ3မုံ2ပုံလောက်ဟာတရုတ်နိုင်ငံသားတွေဖြစ်ပြီးတော့အောင်မေပွဲနေ့ကိုလျှောက်လာသူတွေထဲမှာတရုတ်နိုင်ငံကဆွေမျိုးသားချင်းတွေလည်းအများအပြားပါဝင်ပါတယ
်တင်းလာနေမနဲ့ထိတ်တန့်ရောက်သတင်းတွေကိုနားလောင်ကအချင်းချင်းပြေးကြတာပါအခုတော့သတင်းဆောင်ပါတွေကိုကြားကြရတော့မှာပါထိုင်းမြန်မာနယ်စပ်ကချ်နာပူရီခရိုင်မှာခုံတွေကားနဲ့တက်ဆောင်လာတဲ့တရားမဝင်မြန်မာ94ယောက်ကိုထောင်ပါပုံမြို့နယ်တခွန်ရက်စစ်ဆေးရဲတပ်ဖွဲ့ကဒီကနေ့မတ်လ3ရက်နေ့မနေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းကချ်နာပူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။2024ခုနှစ်ထက်မှာရေအတွက်အများဆုံးစုလိုက်ပြုံလိုက်ဖမ်းမိထားတဲ့ဖြစ်ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကချ်နာပူရီခရိုင်မှာကုန်တင်6ဘိန်းကားကြီးနဲ့တရားမဝင်မြန်မာ94ယောက်ကိုပွဲစားတွေကတဲဆောင်လာတာဖြစ်ပါတယ်။ကလေးလူကြီး90ကျော်လိုက်ပါလာတဲ့ကုန်တင်ကားကြီးကိုထောင်ဖာဖော်မြို့နယ်သက်ခွန်ရဲစစ်ဆေးဂိတ်ကနေမတင်ငါလို့စစ်ဆေးရကနေဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးအလုသမားကြီးလှုပ်ရှားသူဦးမိုးကျူးကအခုလိုပြောပါတယ်။
အဲ့ဒါကတော့ထိုင်းနိုင်ငံအနောက်မြောက်ပိုင်းထိုင်းနဲ့မွန်ပြည်နယ်နယ်စပ်ဖြစ်တဲ့ကန်ချနာဘူရီခရိုင်ထဲမှာတရားမဝင်မြန်မာ94ယောက်ကိုကချနာဘူရီခရိုင်၆ပါဘူးမြို့နယ်စစ်စီးတပ်ဖွဲ့ရနေပြီးတော့မလ3ရက်နေ့နမက်တော်ကဖမ်းဆီးခဲ့တယ်ဆိုတော့ကျောင်းတို့ခင်းထုတ်ပြန်ထားတာရှိပါတယ်။အဲ့တော့သူတို့94ယောက်ကိုကချနာဘူရီခရိုင်၆ပါဘူးမြို့နယ်နေမိတ်ထဲမှာဘယ်လိုဖမ်းမိလာလဲဆိုတော့သူစီးလာတဲ့ kongting kau, mateng kau ada tu. Kadang-kadang budi kita punya ni, tadi sisi ni, aku lupa kan nak kita. Kongting ni bawa, amuda kasih siu, amuda mili tungsa tu, kelingan kau, susu bau, tiap malam ni aku selalu pade. Kita tak sana, kau malai balas jalan kita. Jika amya tu kan kau ada, tiap malam ni saya jauh yang aku lupa, yang lupa jadi mana.
ตัวนี้ฮะป่วยซะกูปังวยต้องแค่ยามวยเนี่ยสุดจังวยติดต้องใส่เราบีบีไทยมาลูกๆปวดทรมานแก่จ้าละวะตัวนี้กูเตะสองล้านเลยกงจีนยามงาโรทวีนี่จะพิจารณาสบายเลยตัวกูจะเลี้ยงกับป่วยซะกูตัวไทยปังวยนัดต้องเนี่ยนัดต้องคุยเนี่ยต้องต้องปัจจัยบีบีโรไทยนั่งงานเนี่ยมาลูกๆกันเราจะพิจารณากงจีนยามงาโร ทวีลุ่มยาวนี่จะได้ที่ตัวเย็ดไปอะไรตู้ปูเรียนไล่นั่งชาบุยข้างนี้เลยอะไรแต่ยามหัวมีมารีกูรอแล้วว่าก็อุบลีเนี่ยยืดอยู่บีมีมาเบกูเปลี่ยนปูตัวเมื่อสบีไทยอันนับไปนี่ก็เปลี่ยวไปเลยอลาดูมาลาดีนี่ก็เลยจะขยันทัศน์ยามอยู่ในเรื่องมาปีกับการที่บอกมามีมาสัตว์อุปมีเกิดลูกติดเชนี่จะไล่ปลาเลยมีมาชิวโบเลยเฟ่ปลายล่ะนั่นสักกูยังนี่ก็พามีเกี่ยวไป ไทยนั่งงานเนี่ยมาณท่าวณสัตว์เลี้ยงเนี่ยเจ้าหน้าที่ลักงูที่เตียงเว่ยท่าวท่าลูกจ่าเลยช่วยเป็นลูกตมาสุสุบ่าวต้องเดินลีดเดินจ่อชีบีเตียงเว่ยมาปงที่นั่นเลยเนี่ยมาลูกตมาสุสุบ่าวณตันต้องเดินจ่อชีนี่บ้านเลยที่เทม่าเนี่ยมาก็มีอาจงพิบีเตียงเว่ยท่าวท่ามาชีเลยเนี่ยมาเลยณตันจ่อเราชีเมสุบีลูกตมาเย่ลูกชาสาวยันดูดีก็เข้ามาท้าบ้านเลย
อ่ะคุณลุงอยู่เตียงมวยแล้วนี่การนี่ลายอ่ะแพ้ขยันดูดีก็เนี่ยเสียงต้องกันแน่ๆสิเนี่ยบีกูพิกกับเบกาลากาโร่แต่เมื่อกูเตียงมวยวิ่งยาวเลยเนี่ยมางาต้องเราแพ้สิขยันอะไรเลยสิเกี่ยวอะไรเช่นฟิวเอซีเซนิโกรีดิโอยูมินตันจารุปีนเฟซบุ๊กสามีนักการนี่เลยน่าเซนชิชูได้มาเลยฟิวเอมีมาเว้นเฟซบุ๊กสามีนาลิสากาโร่
facebook.com/vuebermis.ph.ba.ku.do.pa.sen.season.ne.wo.te.pa.ba.lo.me.thailand.nga.nga.u.si.me.lu.da.ji.sa.na.mu.ku.ji.ke.sa.n.u.ji.so.ya.thailand.nga.nga.in.pa.ru.ne.be.pu.ba.sa.ya.pu.my.ma.ye.lo.sha.tu.re.ga.thailand.to.ma.tim.ya.ke.ja.ba.de.ma.sha.ne.ye.tou.ye.ne.ti.thailand.to.ma.my.ma.ye.su.ni.wo.go. ลุดอย่างมิวดาลงอยู่ในใจอย่างมิวดาฮาบิวันอย่างมิวดาพิวบินเจ้าในกรมดีโอชาแรงซิมันรูมก็อุจิปิโลเคลาบะส่วนเรื่องมาได้เอาเครดิตดอกเขียวมากูไม่เจริญงาสัตว์มีมีอัตบาร์เลยมิงลาบะไม่เขียวมา
ไทยก็ตัวเรามาเนี่ยมาเยสุนุเวจิมบาร์เอเชียมาดีทุกที่ที่เนี่ยมาในเงี้ยปัตตาบินลูดาจินซานาทาวทามุกุนีเปย์เกย์ซาเลปาวินเนี่ยบอกเลยสรุปไอ้ที่ไปมาเนี่ยพ่อเวียพินิดากาที่ไทยงาเนี่ยมาในเงี้ยเนี่ยมาในเงี้ยจ้าลูดาจินซานามุกุนีเปย์เรียนี่มาตัวเราเนี่ยมาสิ่งต่างๆนี่จะเส้นตัวเมื่อปอนด์เนี่ยมาสิ่งต่างๆเนี่ยผู้บ้านสาวยังไม่สูบอยู่ไทยในเงี้ยใจหุ่นจีพี่ตัวเราเกย์ซามาตัวเราเลยวิพังคันยาร์เอเชีย လူသားချင်းစာနာမှုအကူအညီတွေကဘယ်လိုအခြေအနေတွေဖြစ်လာနိုင်မလဲရှင်
သူတို့ပြောတာကတော့မတ်လဆိုလို့ရှိရင်ပေါ့နော်ဒီဒီလပေါ့နော်မတ်လဆိုတော့ဒီလဖြစ်သွားပြီပေါ့ဆိုတော့လာမယ့်နှစ်ပတ်လောက်အတွင်းမှာကိုသူတို့ကပထမဆုံးအစမ်းအနေနဲ့လူ2000ကရင်မှာကရင်နယ်မှာကရင်ပြည်နယ်မှာရှိတဲ့လူ2000ကိုစပြီးတော့မှသူတို့ပေးမယ်လို့ပို့မယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အခုအားလုံးဝေဖန်နေတဲ့အတိုင်းမှာပဲအဓိကပြဿနာကသူတို့လုံမဲ့ရန်နေရာပုံစံကပုံစံမကျနေဘူးပေါ့နော်ပုံစံမကျနေဘူးဆိုတာဘယ်လိုမျိုးလဲဆိုတော့တစ်ကထိုင်းဆိုရအနေနဲ့ကဒီအကြမ်းဖက်မြန်မာစစ်အုပ်စုကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရတပ်ဖွဲ့သဘောထားပြီးတော့မှဒီကိစ္စကိုနှစ်နိုင်ငံသဘောတူညီမှုကိုစစ်အုပ်စုနဲ့သွားလို့ တဲ့ပုံစံလိုမျိုးသွားလုပ်တဲ့ခါဖြစ်တယ်ပေါ့နော်အဲ့ဒီဟာကလည်းပြဿနာရှိတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာစစ်အုပ်စုမှာကတရားဝင်မှုမရှိနေဘူးလေနော်တိုင်းပြည်ရဲ့အာတရားဝင်အစိုးရမဟုတ်နေတဲ့ဒီလိုမျိုးအထူးသဖြင့်အကြမ်းဖက်မှုတွေကိုနိုင်ငံတကာအကြမ်းဖက်မှုတွေရာဇဝတ်မှုတွေကိုကျူးလွန်နေတဲ့သူတွေကိုသွားပြီးတော့မှအာဒီလိုမျိုးအာဟိုပူပေါင်းဆောင်ရွက်မှုလုပ်တဲ့ကိစ္စကပထမဆုံးဒါကအရင်ဆုံးဟိုတရားဝင်မှုရရောဒီ morally ရရောမှားယွင်းတဲ့အချက်ပေါ့နောက်တစ်ခုကကျတော့လက်တွေ့မှားတဲ့အချက်ပေါ့လက်တွေ့မှားတဲ့အချက်ကဘာလဲဆိုတော့အခုဒီလူသားဆန္ဒအကူအညီဆိုတာကအရေးပေါ်လူသားဆန္ဒအကူအညီကိုပေးကြတယ်ဆိုတာကထိလွယ်ရှလွယ်အဖြစ်ဆုံးအနေအများဆုံးပေါ့နော်အနေကြရောက်မှုအများဆုံးခံနေရတဲ့ပြည်သူစီကိုပို့ရတဲ့ကိစ္စဆိုတော့အနေအများဆုံးကြောက်ခံနေရတဲ့ပြည်သူဆိုတာဘယ်သူလဲလို့မြန်မာနိုင်ငံမှာကြည့်လိုက်လို့ရှိရင်ဒီအကျန်းဖက်စေအုပ်စုကနေပြီးတော့မှဒီရွာမီရှိုးလို့ပြေးရတာနော်ဒီလက်နဲ့ကြီးချလက်နဲ့ပြက်လို့ပြေးရတာပြီးလို့ရှိရင်လေရင်ဘဝနေလေရင်ကနေဘုံကျဲလို့ပြေးရတာဒီအကျန်းဖက်မှုကိုဖန်တီးတဲ့စေအုပ်စုနဲ့သွားလုပ်နေတယ်ဆိုတဲ့ဥစ္စာကသူ့ရဲ့မှာရင်ချက်ပေါ့နော်အဲ့ဒီမှာလိုအပ်ချက်လမ်းကြောင်းလွဲသွားပြီပေါ့ကျွန်တော်ပြောတာလေပြီးသွားတော့သူကဘယ်သူနဲ့လုပ်မှာလဲဆိုတော့ဒီဘက်ထိုင်းဘက်ကနေပြီးတော့မှဟိုတရားရှိတယ်လीနော်ဟို friendship bridge ဆိုပြီးတော့မှထိုင်းနဲ့မြန်မာနဲ့ကြားကချစ်ကြည်မှုတရားနော်ဒီတရားကနေဖြတ်ပြီးတော့မှထိုင်းဘက်ကနေပြီးတော့မှထိုင်းချက်ချီနေရနေပြီးတော့မှဟိုဘက်ချမ်းကမြန်မာချက်ချီနေကိုတရားပေါ်ကနေဖြတ်ပြီးတော့မှလူသားဆန္ဒအကူအညီကိုပေးမယ်ဆိုတော့အစီအစဉ်အခုကဆိုတော့ကျမတို့ကပြောတာကကြတနာအရင်ကြည့်တာကမြန်မာချက်ချီနေဆိုတာက1996ကတည်းကနော်ဘိုးချုပ်တန်းရွှေခင်မာတဲ့ကမြန်မာချက်ချီနေဆိုတာကဒီစစ်အုပ်စုရဲ့ဖိနှိပ်ရေးနော်ပြည်သူကိုဖိနှိပ်ရေးတော့ဒီဆေးအနာရှင်ရဲ့ပြည်သူကိုဖိနှိပ်ရေးလုံခြုံရေးရန်ရယာအောက်ထဲကိုတွတ်သွင်းခံလိုက်ရတဲ့အုပ်စုအဖွဲ့ဖြစ်သွားပြီမြန်မာချက်ချင်းတွေကိုထိပ်ပိုင်းကနေအုပ်ချုပ်နေတာဒီနော်ဥဆောင်နေတာဒီတကယ်ဥဆောင်ရေး executive body ဒီစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်တပ်ဩဇာကံကြီးစစ်တပ်ဘက်ကလာတဲ့သူတွေဖြစ်နေတယ်ဆိုတော့ကျွန်မတို့ဆွေးနွေးတာကဒီထိုင်းဆိုရအနေနဲ့ကအခုတော့သူတို့ခေါ်ရတော့ဒါဟိုpilot project ပေါ့ပထမဆုံးနမူနာစလုပ်တဲ့ဥစ္စာပေါ့ဒီ2000ကိုလာလာမဲ့နှစ်ပတ်လောက်မှာပေးမယ်ဆိုတဲ့ကိစ္စဆိုတော့အဲ့ဒါကစလိုက်ပြီးဆိုတော့ကျွန်မတို့ကအခုအဆိုပြုတာကပြန်ပြီးနောက်ဆုတ်ပေးပါเนาะပြန်နောက်ဆုတ်ပြီးတော့တကယ်တမ်းကထိုင်းဆိုရကတကယ်တမ်းပူပေါင်းဆောင်ရွက်တင်တာက NUG အမျိုးသားညီညွတ်ရေးအစိုးရပြီးွားလို့ရှိရင် KNU ပြီးွားလို့ရှိရင် KNPP ပြီးရင် IEC ခရဏီမှာဆိုရင်တို့မှာဒီဂျာကာလာအုပ်ချုပ်ရေးเนาะဂျာကာလာအစိုးရလွတ်တော်ရှိနေပြီဆိုတော့တို့မှာလိုအပ်ချက်တွေကိုထိုင်းနိုင်ငံဘက်ကနေဝိုင်းပြီးတော့မှအကူအညီဖြည့်ပေးလို့ရတယ်လို့ကုံသွေးရေးကိုလည်းသူတို့နဲ့ပဲတရဝင်ပူးပေါင်းဆောင်ရွက်ပြီးတော့မှကုံသွေးရေးကိုဆက်လုပ်တယ်ဆိုလို့ရှိရင်2ဦးနှစ်ဖက်ပို့ပြီးတော့မှမှန်ကန်တဲ့လမ်းကြောင်းဖြစ်မယ်ဆိုတာမျိုးတော့အဆိုပြုခဲ့တာလို့ရှိတယ်ပေါ့နော
်ဒါဆိုလို့ရှိရင်အခုထိုင်းနိုင်ငံကဟိုတွားမဲ့ဒီလူသားချင်းစာနာမှုအကူအညီတွေကတကယ်တမ်းကျတော့သူကဒီနိုင်ငံပေါင်းစုံအလှရှင်တွေကပေးတဲ့မြန်မာနိုင်ငံတွေကပေးတဲ့ဒီလူသားချင်းစာနာမှုအကူအညီတွေကိုသူကတာဝန်ယူပြီးတော့သူကနေတဆင့်သွားမဲ့သဘောလားဥမာအာဆီယံဆိုလို့ရှိရင်လေဒါလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမြန်မာနိုင်ငံအတွက်သူတို့စီစဉ်နေတာတွေလည်းရှိတယ်အခုချိန်ထိမဖြစ်နိုင်သေးဘူးဆိုတော့လေနောက်အခုဆိုအမေရိကန်ဆိုရင်လေဒါသူတို့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးပေါ့အခုသူတို့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုသူတို့မြန်မာနိုင်ငံအတွက်ဦးစားပေးလှုံ့ဆော်လာတယ်ဆိုတော့အကြောင်းရင်းတွေဖြစ်လာတဲ့အနေအထားတွေပေါ့ဘယ်လိုသုံးသပ်လဲရှင်
ဟုတ်ပါရဲ့ဟိုရင်ကလေးကလည်းကျမတို့အခုချိန်ထိလည်းထိုင်းနယ်စပ်မှာဒုက္ခသည်စခန်း6ခုရှိတယ်လीเนาะအာဒီဒုက္ခသည်စခန်းนี่မှာလည်းဟိုရင်နှစ်ပေါင်း20 30တဲကလည်းအာထိုင်းနိုင်ငံအစိုးရကနေပြီးတော့မှဟိုစီမံဆောင်ရွက်ပေးတယ်ဆိုပေမဲ့လို့လမ်းဖွင့်ပေးတယ်အာဟိုလက်ခံပေးတယ်ဆိုပေမဲ့လို့တကယ့်အကူအညီအာဗန္ဒာရေးပိုင်းဆိုင်ရာအကူအညီကတခြားနိုင်ငံတွေကနေပဲလာတာပဲပေါ့เนาะအမေရိကလား EU လားကနေဒါလားออสเตรเลียล่ะสัตว์ทะเพาะเนาะญี่ปุ่นล่ะสรอกအခုလေဒီထိုင်းကနေပြီးတော့မှလုပ်မဲ့လူသားဆန္ဒအကူအညီဆိုတဲ့ဥစ္စာကဟိုထိုင်းနိုင်ငံရဲ့အာဟိုနိုင်ငံတော်ဘတ်ဂျက်ထဲကနေတော့သူတို့လည်းမလုပ်နိုင်ပါဘူးပေါ့နော်ကျမတို့တိုင်းပြည်ကမြန်မာနိုင်ငံပြည်သူတွေရဲ့လိုအပ်ချက်ကဟိုဘတ်ချမ်း အာနေစားခုပဲချမ်းကိုနိုင်ငံထဲမှာရောသူတို့နိုင်ငံထဲမှာရောက်နေတဲ့မြန်မာပြည်သူတွေရောလိုအပ်ချက်တွေအများကြီးရှိတယ်လေဆိုတော့တေချာတာကသူတို့ကနိုင်ငံတကာကအာဗန္ဒာရေးအကူအညီနဲ့ပဲလောက်ရမှာပဲဒါကြောင့်မလို့လက်ထိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကအမေရိကကိုသွားပြီးတော့မှခုနကဒီအာဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပြီးတော့မှအာဒီကိစ္စကိုသဘောတူညီအောင်သူတို့အာတိုက်တွန်းတာတွေလုပ်ခဲ့တာတွေကဒါတွေကဟိုသူတို့ရဲ့လိုအပ်ချက်ရှိလို့ပေါ့နော
်အဓိကတော့ဒီထိုင်းဆိုရအနေနဲ့ကNUG တို့ဒိုင်းနလက်နဲ့ခိုင်ဖွဲ့တွေနဲ့သူတို့ဘာကြောင့်သူတို့မှအဲ့လိုချိတ်ဆက်လှုပ်ဆောင်မှုမှာဘာကြောင့်သူတို့အတားအဆီးဖြစ်နေရလဲဘာကြောင့်သူတို့မလုံနိုင်ဘူးလို့မြင်လဲရှင
်ကျွန်မမြင်တာကတော့အစိုးရရေဆိုပြီးတော့မှဖြစ်လာတယ်ဆိုရင်သူတို့ကခုနကဒီဘယ်လိုခေါ်လဲအချုပ်ချာအာဏာနဲ့အုပ်ချုပ်ရေးရန်နေရာကိုကြည့်ပြီးတော့မှသူတို့ကထုံတန်းစင်လာပုံစံကွက်ထရအတိုက်တွက်တယ်ပေါ့နော်ပြောချင်တာကနေပြည်တော်မှာဘယ်သူထိုင်နေလဲเนาะဗီဇာကိုဘယ်သူကတုံးထူပေးလဲเนาะပြီးတော့ဝင်ကြီးဌာနဆိုတဲ့ဒီအဆောက်အအုံနေပေါ့နော်တကယ်ကိုပြင်ပအဆောက်အအုံရ structure ရဝင်ကြီးဌာနတွေမှာဟာဘယ်သူတွေကDN တရားတွေကိုချုပ်ကင်ထားလဲဒါမျိုးတွေကိုသူတို့ကြည်တာဟုတ်ကြည်တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ state sovereignty state centric ပေါ့နော်ဒီ state sovereignty ရအချုပ်အခြာအာဏာကိုဘယ်လိုဘယ်သူကကင်ထားလဲဆိုတော့သူတို့ကတိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူနော်တိုင်းပြည်တစ်ပြည်ရဲ့မြို့တော်မှာဘယ်သူကဒါကိုဒီမြို့တော်ရဲ့အုပ်ချုပ်ရေးရန်တရားတွေကိုဘယ်သူကအုပ်စိုးထားလဲဆိုတဲ့ဒါမျိုးကိုကြည်တယ်လीဆိုတော့သူတို့ဘက်ကအခုလောလောဆယ်သူတို့ဘက်ကအဖြေထုတ်ရမှာပေါ့နော်ကျွန်တော်တို့ကထိုင်းလွတ်တော်ကိုအဆိုပြုတာကထိုင်းဆိုရနဲ့တရားဆွေးနွေးပြီးတော့မှညှိနှိုင်းပေးပါနော်ထိုင်းနိုင်ငံရဲ့နော်စီးပွားရေးကုန်သွယ်ရေးဟာမြန်မာနိုင်ငံပြည်သူတွေနေဆက်မှာရှိတဲ့တိုင်းရင်းသားဒေသတည်တည်ပြည်သူတွေအားလုံးအတွက်လည်းအရေးကြီးပါတယ်။ဒါကြောင့်မလို့နေဆက်တွေမှာနော်နေဆက်ကုန်သွယ်ရေးတွေအကုန်လုံးဟာအလားကရင်နီအုပ်ချုပ်ရေးရန်ရာတွေနဲ့နော်ဒီကုန်သွယ်ရေး policy တွေနဲ့ပူးပေါင်းဆောင်ရွက်လို့ရပါပြီပေါ့။အဲ့ဒါကြောင့်မလို့ဟိုနေပြည်တော်မှာရှိနေတဲ့စေအုပ်စုစီကိုသွားတဲ့ဟာကိုမလုပ်တော့ဘဲနဲ့ဖျက်လိုက်ဖို့ပဲကျမတို့ကအဆိုပြုတယ်ပေါ့နော်။
ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့မြမရေးဆွေးနွေးပွဲကိုဦးစီးကျင်းပတာကဒီလွတ်တော်မှာရှိတဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌပေါ့နော်ဆိုတော့ဒီလွတ်တော်အမတ်ကသူကအဲ့တော့ဦးစီးကျင်းပတာဆိုတော့မြမနိုင်ငံနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအမျိုးသားလုံခြုံရေးမှာပေါ့နော်ထိုင်းဘက်ကအဓိကသူတို့ဘာတွေဟိုစိုးရိမ်တာတွေပေါ့သူတို့အဓိကထားတဲ့အချက်တွေဘာတွေတွေ့ရလဲရှင
်သူတို့တေချာတာတော့လေဟိုနေဆက်လုံးချုံကြီးပေါ့နော်နေဆက်လုံးချုံကြီးလို့ပြောတဲ့ခါမှာကျမတို့သူတို့ဘက်ကနေမြင်ကြည့်လို့ရတာကဒီစစ်ပွဲတွေဖြစ်နေတဲ့ကိစ္စနော်နောက်စစ်ပွဲဖြစ်တဲ့ခါမှာလည်းချင်းချင်းပြောရင်မစစ်အုပ်စုကဥမာလေချောင်းကိုအားကိုးတဲ့ခါမှာလေချောင်းနဲ့လာတဲ့ခါမှာနေဆက်ကတ်နေတဲ့နိုင်ငံတွေမှာသူတို့ရဲ့အမျိုးသားလုံးချုံကြီးနဲ့အချုပ်အခြာအာဏာကိုလည်းထိခိုက်တယ်လीမြန်မာနိုင်ငံဘက်မှာဒီစစ်အုပ်စုအကြမ်းဖက်ခံရမှုကိုပြန်ပြီးတော့မှ defend လုပ်ရတဲ့เนาะပြန်ပြီးတော့ကာကွယ်ရတဲ့เนาะဒီတော်လှန်ရေးအင်အားစုတွေဘက်ကနေလက်တုံ့ပြန်ရတယ်တိုးတော်လည်းပဲပြောချင်တာအနှစ်သာရအရာမှာတော့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်တယ်စစ်ပွဲဖြစ်တယ်ဆိုတော့အဲ့ဒီစစ်ပွဲဒီအဲ့ဒီစစ်ပွဲရဲ့နောက်ဆက်တွဲအကျိုးနောက်ဆက်တွဲတက်ရောက်မှုတွေပေါ့နော်အဲ့ဒီတက်ရောက်မှုတွေကစစ်ရေးအရာတက်ရောက်တာတွေရှိနိုင်တယ်ထိုင်းနိုင်ငံရောထိုင်းစစ်တပ်ကရောမြန်မာစစ်တပ်ရဲ့လူပဆန်မှုတွေယဉ်ကျေးမှုမရှိမှုတွေကိုသူတို့လည်းကောင်းကောင်းသိတယ်အဲ့တော့သူတို့ဘက်ကသူတို့နိုင်ငံရဲ့လုံခြုံရေးအရာကြည့်ရမယ့်ဟာတွေအများကြီးရှိတယ်နော်လူတွေဝင်လာလို့ပါလာမယ်နော်နောက်ဆက်တွဲစစ်ပွဲရေးလူမှုရေးပြဿနာတွေပြီးရင်စစ်တပ်ရဲ့အကြမ်းဖက်မှုတွေစစ်ရေးအရအကြမ်းဖက်မှုတွေကြောင့်မလို့သူတို့နိုင်ငံရဲ့အချုပ်အခြာအာဏာနယ်မြေနဲ့လုံခြုံရေးကိုထိခိုက်လာနိုင်တယ်ဒါတွေလည်းသူတို့ဘက်ကအများကြီးစဉ်းစားရတဲ့ဟာမျိုးရှိတယ်ဆိုတော့ကျွန်မမြင်တာတော့သူတို့ဘက်ကခြုံပြီးတော့မှခုနကစစ်ပိုင်းဆိုင်စစ်ဖက်ဆိုင်ရာအရအချုပ်အခြာအာဏာလုံခြုံရေးလူသားဆိုင်ရာလုံခြုံရေးသူတို့နိုင်ငံရဲ့လူမှု fabric နော် social fabric နဲ့လူမှုအတိုင်းအဝိုင်းပေါ်မှာထိခိုက်လာနိုင်တဲ့အနေအထားမျိုးတွေဒါမျိုးတွေကိုသူတို့စီမံခန့်ခွဲဖို့အတွက်တည်တည်ဆဆောက်ကိုသူတို့လေးလေးနက်နက်ကိုသူတို့တွေးပြီးတော့မှစီစဉ်မှုတွေလုပ်ဖို့တော့လုံနေပြီဆိုတော့ကျမတို့မြင်ရတယ်
အဲ့တော့တစ်ဖက်မှာလည်းဟိုစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့ဒီလိုမြမကြီးကိုလောက်ရမလားဆိုပြီးတော့စစ်ကောင်စီကကန့်ကွက်တယ်ဖိအားပေးတာလည်းရှိတယ်ဒါပေမဲ့ထိုင်းလွတ်တော်ကလည်းဒီလိုအရင်နေ့ကပေါ့နော်ထိုင်းနဲ့မြန်မာအင်ဂျင်နီယာဆက်ဆံရေးမှာဆော့ဆော့လို့တို့အရန်ကိုဂယုတစိုက်ထားတဲ့ကအထူးသဖြင့်ထိုင်းစစ်တပ်အနေနဲ့လည်းမြန်မာစစ်တပ်နဲ့ဟိုအနီးကဆက်ဆံရေးတွေရှိနေတဲ့ကြားထဲကနေပြီးတော့ဒီလိုမြန်မာအရေးကိုပေါ့လေတို့တေးသေးချာလေးလေးနက်နက် ဟိုဆွေးနွေးဖို့လုပ်ခဲ့ရတဲ့လောရတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင
်။နာပတ်ချုပ်ပန်တော်နေခပ
်ဒီမိုကရေစီနိုင်ငံရဲ့ခုနကအချုပ်ချာအာဏာပါဝါဘဲလန့်စ်မှာဥပဒေပြုရေးပေါ်လစီမိတ်လုပ်တဲ့ဥပဒေတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးအတွက်ကိုဥပဒေပြုကြရတယ်ဥပဒေပြုရေးလုပ်ဖို့အတွက်တာဝန်ရှိတဲ့လွှတ်တော်ကအမျိုးသားလုံခြုံရေးအတွက်နော်တာဝန်ယူရတဲ့ကော်မတီကဒီကိစ္စကိုကင်တွယ်ပြီးဆိုလို့ရှိရင်စစ်တပ်ဆိုတာကဥပဒေပြုပြီးတော့မှချပေးလိုက်တဲ့ဥစ္စာကိုအကောင့်ထဲပေါ်ပြီးတော့မှတိုက်ပြီးကာကွယ်ရတာလေအဲ့ဒါကဒီမိုကရေစီနိုင်ငံတွေရဲ့ဒီမိုကရေစီရဲ့အနှစ်သာရပဲထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာကျမတို့အာဏာသိမ်းတာကြီးခဏခဏသမိုင်းမှာဖြစ်ခဲ့တယ်ဆိုတာရှိတော်လည်းပဲဒီမိုကရေစီအုတ်မြစ်ကခိုင်ထားပြီးသားတို့ကအဲ့အတွက်ကြောင့်မလို့အခုလိုမျိုးလွှတ်တော်ရဲ့အမျိုးသားကောက်ွယ်ရေးအမျိုးသားလုံခြုံရေးကော်မတီကနေဥက္ကဋ္ဌကိုယ်တိုင်ဦးဆောင်ပြီးလုပ်တယ်ဆိုတော့ဒါဟာထိုင်းစစ်တပ်အနေနဲ့လည်းလွှတ်တော်ကခေါ်ပြီးဆိုရင်တို့ကလာပြီးရှင်းပြရတာပဲကျမတို့နိုင်ငံလိုမဟုတ်ဘူးလေနော်အဲ့တော့လွှတ်တော်ကခေါ်ပြီးဆိုရင်စစ်တပ်ဒီလေလာဟိုသူတို့ရဲ့ဗိုလ်ချုပ်တွေလည်းလာပြီးတော့မှဦးစီးစေဦးစီးချုပ်တွေလည်းလာပြီးတော့မှချင်းပြပေးရတာပဲဆိုတော့ဒါဟာကျမတို့ဒီမိုကရေစီရဲ့အခြေခံအုတ်မြစ်တွေနဲ့အနှစ်သာရတွေထိုင်းမှာရှိနေတဲ့ဥစ္စာဒါကျမတို့အင်မတန်မှဟိုဘယ်လိုခေါ်မလဲမြန်မာနိုင်ငံရှေ့သွားတဲ့အခါမှာလည်းဒီလိုမျိုးအခြေခံအုတ်မြစ်မျိုးတွေကိုခိုင်အောင်လုပ်ဖို့ဆိုတော့ကျမတို့အတွက်ဟိုနမူနာယူဆရာကြီးလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့သူတို့ရဲ့အလေးထားမှုဟာကျမတို့နိုင်ငံဒီမိုဒီဖက်ဒရယ်ဒီမိုကရေစီပြဖို့အတွက်တိုက်ပွဲဝင်နေတာအတွက်ကိုနိုင်ငံရေးအရာရောကျွန်တော်တို့အတွက်အများကြီးအားထားစရာဖြစ်နေတယ်လို့ပဲကျွန်တော်ဆိုချင်ပါတယ
်။မင်းဂျင်နိုင်ရဲ့ဒီမိုကရေစီရှင်တွေကမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းမှာလူငယ်တွေဟာစစ်မှုထမ်းရမှာကိုရှောင်နိုင်ဖို့စ조사ကြတာတွေ့ရပါတယ်။တချို့ကတော့နိုင်ငံခြားကိုအလုံးရင်းနဲ့ထွက်ခွာလာကြပါတယ်ဒီဥပဒေဟာနိုင်ငံအတွက်စိုးရတဲ့အကျိုးဆက်တွေဖြစ်ပေါ်လာစေသလိုအချက်တဲတွေကြားကအခွင့်အလမ်းတွေလည်းဖြစ်ပေါ်စေနိုင်တဲ့အကြောင်းကိုကမ္ဘာမြတ်မီဒီယာမြင်ကွင်းကအလိမ္မာနဲ့အတူစောင့်ပါခြင်းပြည်သွင်းနိုင်ငံတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေစစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေဟာအကြတဲကြကအခွင့်အလမ်းဖြစ်လာနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ဂျေဇူးမူးလို့တောင်ရှူစရာမရှိဘူးလို့ဟန်တာဗရီဦးဝင်းတင်ကပြောခဲ့ပူပါတယ်အဲ့ဒီစကားကြားရတော့စစ်တပ်ကိုဝေဖန်လိုက်တာများပြင်းထန်လွန်းလိုက်တာလို့ထင်ခဲ့ပူပါတယ်အလန်ဒီကောင်းဆောင်တခင်ဆိုးကြီးကလည်းမြန်မာစစ်တပ်ဟာတတိမမှန်ဘူးဖက်စစ်တတိပါလာတယ်တနေ့တိုင်းပြည်ကိုဒုက္ခပေးလိမ့်မယ်လို့အစိုးကြီးကလည်းမှတ်ချက်ပေးခဲ့ပူပါတယ်ဒီလိုပြောတာကြားရတော့အလန်ဒီကွန်မြူနစ်ကောင်းဆောင်ကြီးတောခုကောင်းဆောင်ကြီးစကားကအစွန်းရောက်လိုက်တာလို့စိတ်ထဲမှာဖြစ်ခဲ့မိပါတယ်ဒီနေ့ဒီအချိန်မှာတော့စစ်တပ်ဒုက္ခပေးတာကိုတိုင်းရင်းသားပြည်သူတွေနဖူးတွေဒူးတွေဆိုးရွားစွာတွေ့ကြုံခံစားနေကြရပါပြီစစ်တပ်ကပေးတဲ့ဒုက္ခကိုတိုင်းရင်းသားပြည်သူတွေလက်တလောရင်ဆိုင်ကြုံတွေ့နေရတာကတော့2024ဖေဖော်ဝါရီ10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေပဲဖြစ်ပါတယ
်စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပြည်သူတွေကြားမှာအထိတ်အလန့်ဖြစ်ခဲ့ရပါတယ်စစ်မှုထမ်းရမယ့်အရွယ်သားသမီးရှိတဲ့မိသားစုတိုင်းဟာစိုးရိမ်ပူပန်မှုတွေနဲ့ကြုံနေကြရပါတယ်ဒီဥပဒေကိုသဘောမတူသူလက်မခံနိုင်သူတွေဟာသားသမီးတွေစစ်မှုထမ်းရမှာကိုရှောင်နိုင်ဖို့ဤမျိုးစုံစ조사ကြတာတွေ့ရပါတယ်။ဒီလက်တစ်ခုကတော့သားသမီးတွေကိုနိုင်ငံခြားပို့ခြင်းပါပဲ။ဝင်ကြီးတက်နိုင်သူအဆက်အသွယ်ရှိသူပတ်စပို့နိုင်ငံကူးလက်မှတ်ရှိသူတွေကလေးကြောင်းခရီးနဲ့အပေါ်လမ်းကထွက်ကြပြီးတော့အဲ့ဒီလိုအခြေအနေမပေးသူတွေကတော့အောက်လမ်းကနေနေဆက်ဖြတ်ကျော်ပြီးတော့အိမ်ရင်းချင်းနိုင်ငံတွေစီကိုထွက်ခွာကြပါတယ်။အပေါ်လမ်းကရောအောက်လမ်းကရောအများဆုံးထွက်ခွာကြတာကတော့ထိုင်းနိုင်ငံကိုပဲဖြစ်ပါတယ်။ပြည်သူစစ်မှုထမ်းဥပဒေကျင့်ကြားပြီးနောက်မှာဗီဇာရရှိရေးအတွက်ရန်ကုန်ကထိုင်းတန်ရုံရှိမှာတိုးဝေတက်စီနေကြတာကိုမီဒီယာတွေမှာမြင်တွေ့နေရပါတယ်။အဖြစ်ကဘလောက်တောင်ဆိုသလဲဆိုရင်မန္တလေးမြို့ကပတ်စပို့နိုင်ငံကူးလက်မှတ်ရုံးမှာပတ်စပို့ရရှိရေးတိုးဝေကြရင်လူအုပ်ပြီလို့အမျိုးသမီးငယ်လက်ဦးသေဆုံးခဲ့ရတဲ့အထီးပါပဲ
။စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအပေါ်မြန်မာကမ္ဘာမီဒီယာတွေက ပြင်းပြင်းထန်ထန်ဝေဖန်ရေးသားခဲ့ကြတာတွေ့ရပါတယ်။အလားတူပါပဲအမေရိကန်ပြည်ထောင်စုဝါချင်တန် DC ခြေဆိုင် USIB လို့ခေါ်တဲ့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကလည်းသူ့ရဲ့အင်တာနက်စာမျက်နှာမှာမြန်မာစစ်ကောင်စီကိုကြမာငင်စေတဲ့ပြည်သူစစ်မှုထမ်းဥပဒေဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကို2024 February 26ရက်နေ့ကပေါ်ပြထားပါတယ်။အဲ့ဒီဆောင်းပါးကိုရေးသားသူကတော့ USIB ရဲ့ဧည့်ပညာရှင်နဲ့ Wilson Center မှာ Global Fellow ဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းဖြစ်ပါတယ်။အခုလိုစစ်ထဲမဝင်မနေရစစ်မှုထမ်းဥပဒေပြဋ္ဌာန်းတာဟာစောက်တရမရမတီးမငိမ်ဖြစ်နေတဲ့စစ်ကောင်စီရဲ့ပုံရိပ်ကိုပြသနေတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဆောင်းပါးရဲ့အစမှာ KIO ခေါင်းဆောင်တူဦးဖြစ်တဲ့ဗိုလ်ချုပ်ဂွန်မော်ရဲ့သဘောထားမှတ်ချက်နဲ့စထားပါတယ်။ဗိုလ်ချုပ်ဂွန်မော်က2021 February 10ရက်နေ့ကညီကုန်းရဲ့အစဆိုရင်2024 February 10ရက်နေ့စတင်အာဏာတည်သောဥပဒေကညီကုန်းရဲ့အဆုံးသားလို့ဆိုရမှာပေါ့လို့ပြည်သူစစ်မှုထမ်းဥပဒေနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့ပါတယ်။ဒီစစ်မှုမထမ်းမနေရဥပဒေကြောင့်ဒေသတွင်းမတီးမငင်ဖြစ်မှုကိုပုံမှုကြီးထွားလာစေပြီးတော့အိမ်နီးချင်းနိုင်ငံတွေကိုဝန်ထုတ်ဝန်ပိုးဖြစ်စေတယ်မြန်မာနိုင်ငံတွင်းမှာသာမကဒေသတွင်းကိုပါဝရုံးသုံးကားနဲ့မတီးမငင်ဖြစ်စေတဲ့အဓိကလက်သည်အဓိကဒီရခန်းဟာစစ်ကောင်စီဖြစ်တယ်ဆိုတာပုံမှုခိုင်မာလာစေတယ်လို့လည်းဆောင်းပါရှင်ရဲမျိုးဟင်းကရေးသားထားပါတယ်ဒါအပြင်ဆောင်းပါရှင်ကပြည်သူစစ်မှုထမ်းဥပဒေရဲ့သမိုင်းကြောင်းကိုလည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေဟာပြည်သူစစ်မှုထမ်းဥပဒေကို1959နှစ်လောက်ကတည်းကစတင်စဉ်းစားခဲ့ကြတယ်။ဘာကြောင့်လဲဆိုတော့အိန္ဒိချင်းအင်အားကြီးနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ကကျူးကျော်လာခဲ့ရင်ဆိုတဲ့စိုးရိမ်ချက်ကြောင့်ဖြစ်တယ်။ဥပဒေမူကြမ်းကို1955ခုနှစ်မှာရေးဆွဲခဲ့ပြီး1958-1960အတွင်းဗိုလ်ချုပ်ကြီးနေဝဲအိမ်ဆောင်အစိုးရလက်ထက်မှာဥပဒေဖြစ်ပြဋ္ဌာန်းခဲ့တယ်။ဒီဥပဒေကိုအဓိကဥဆောင်ရေးဆွဲခဲ့သူကတော့ဗိုလ်ချုပ်မောင်မောင်ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်
။ဘာကြောင့်ဒီဥပဒေပြဋ္ဌာန်းရလဲဆိုတာကိုလည်းဆောင်းပါးမှာရေးသားထားပါတယ်။အဓိကကတော့စစ်တပ်မှာလူဝင်အားရောနှဲလာလို့ဖြစ်ပါတယ်စစ်တပ်မှာအင်အား3သိန်းကနေ4သိန်းကျရှိတယ်လို့ခန့်မှန်းကြပေမဲ့သူ့အနေနဲ့ကတော့2021ခုနှစ်မတိုင်ခင်မှာအင်အား3သိန်းခွဲခန့်သာရှိပါတယ်2023ခုနှစ်တစ်တုံညာနှစ်ခေါ်စတင်ပြီးချိန်မှာတော့စစ်တပ်အင်အားဟာ3သိန်း3000ထက်မပိုနိုင်တော့ဘူးလို့ဆောင်းပါရှင်ရဲမျိုးဟိတ်ကဆိုပါတယ်ဆောင်းပါးမှာပြည်သူစစ်မှုထမ်းဥပဒေကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုဖော်ပြရပါတော့လူငယ်တွေကိုတော်လှန်ရေးအင်အားစုတွေအဖြစ်စုဆောင်းပေးရရောက်စီပါလိမ့်မယ်စစ်တပ်တွေမှာညီညွတ်ရေးပြတ်ပြားစေနိုင်ပါတယ်လက်လက်ချအလင်းဝင်သူတွေဗတ်ပြောင်းသူတွေပို့များလာနိုင်ပါတယ်အတင်းအကျပ်စစ်တပ်ထဲဝင်စေတာဟာစိတ်ချယုံကြည်လို့မရတဲ့လက်အောက်ကသာရဲဘော်တွေသာရရှိစေမှာဖြစ်ပါတယ်ဒီဥပဒေဟာပြည်သူတွေကိုပို့စိတ်ဒုက္ခရောက်စေပါတယ်ဒေတာရင်မတီချိန်မှုကိုပုံပုံဖြစ်ပေါ်စေပါတယ်စစ်ကောင်စီကြာဆုံးခန်းကိုမြေပြေရောက်ဖို့တိုးပို့ပေးတဲ့ဥပဒေဖြစ်တယ်လို့ဆောင်းပါရှင်ရဲမျိုးဟိတ်ကသုံးသပ်ထားပါတယ
် ARD သတင်းဌာနကလည်းပြည်သူစစ်မှုထမ်းဥပဒေပေါ်အမြင်ကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကစီးပွားရေးပါမောက္ခဒေါက်တာမင်းမင်းတော်ကိုဆက်သွယ်မေးမြန်းထားတဲ့ရုပ်သံသတင်းကို2024 February 15ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်ဒေါက်တာမင်းမင်းတော်ကစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေဟာတန်းပေါင်းများစွာသောလူငယ်တွေကိုနိုင်ငံကနေနှင်ထုတ်သူလိုဖြစ်စေတာကြောင့်အလုသမားစည်းကွက်ကုန်ထုတ်လုံနိုင်စွာနဲ့လူသားအရင်းမြစ်တွေမတီးမငင်ဖြစ်ပြီးတိုင်းပြည်စည်းပွားရေးထိခိုက်စေတယ်။ကုန်ထုတ်စွာကိုလျော့နှဲစေနိုင်တာမို့ကုန်စည်နှုန်းတွေလည်းအခုတည်းပိုတက်လာနိုင်တယ်လို့ပြောကြားထားပါတယ်။ဒါ့ပြင်အစိုးရကအကောင်းလို့ဆိုနိုင်တာကတော့လူငယ်တွေဟာအခုရင်ဆိုင်နေရတဲ့အကြက်တဲကနေအခွင့်အလမ်းတွေကိုလည်းဖန်တီးနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်။အဲ့ဒါကတော့စစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအတင်းအကျပ်တကယ်လုပ်ခဲ့ရင်စစ်တပ်ထဲကအတွင်းသတင်းတွေရရှိနိုင်မယ်။ PDF တွေကိုမတိုက်ပဲစစ်တပ်အပေါ်ပိုင်းကိုပြန်တိုက်မဲ့သူတွေလည်းဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်အခုဆင်နွှဲနေတဲ့ຫນွေဥတော်လှန်ရေးလွယ်လွယ်ကူကူနဲ့အောင်မြင်နိုင်မဲ့အခွင့်အလမ်းလို့လည်းမြင်မိတဲ့အကြောင်းပြောကြားသွားပါတယ်။ဒေါက်တာမင်းမင်းတော်ပြောသလိုပါပဲစစ်ကောင်စီအနေနဲ့ပြည်သူစစ်မှုထမ်းဥပဒေကိုအတင်းအကျပ်ကောင်တဲ့ဖော်ခဲ့ရင်လူငယ်တွေပြည်သူတွေဘယ်လိုတုံ့ပြန်ကြမလဲလူငယ်တွေဟာအကျပ်တဲကိုအခွင့်အလမ်းဖြစ်အသုံးချနိုင်ကြမလားဆိုတာစိတ်ဝင်စားစရာကောင်းလာပါတယ်ဗိုလ်ချုပ်ကွန်မော်ကတော့ ပြည်သူစစ်မှုထမ်းဥပဒေဟာစစ်ကောင်စီရဲ့ညှိကုံလို့ဆိုပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်ပတ်စုများကိုဆက်လက်တင်ပြပါမယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရတည်ငြိမ်မှုနဲ့ပတ်သက်ပြီးအခုလိုသုံးသပ်ထားတာကိုနားဆင်ကြည့်ရှုကြအောင်ပါ
အနာသိမှုဝလွန်၃နှစ်အတွင်းစစ်ကောင်းဆောင်ဟာအုပ်ချုပ်ရေးရန်တရားထိပ်ပိုင်းကိုအကြိမ်ကြိမ်ပြောင်းလဲနေခဲ့ပါတယ်။အခုဆိုရင်စစ်ကောင်စီနဲ့အစိုးရအဖွဲ့တွေမှပါဝင်မှုသူ152ဦးရှိနေပါပြီ။အဲ့ဒီအပြောင်းလဲတွေမှာစစ်ကောင်စီဝင်ဝင်ကြီးနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေပါဝင်ပါတယ်။နေရာရွှေ့တာအနာပေးတာထုတ်ပယ်တာအသစ်ခန့်တာနဲ့ဝင်ကြီးဌာနခွဲတာစတာတွေဖြစ်ပါတယ်။၃နှစ်တာအတွင်းစစ်ကောင်စီကို၄ချိန်နဲ့အစိုးရအဖွဲ့ကို6ချိန်ပြင်ဆင်ဖွဲ့စည်းခဲ့ပါတယ်စစ်ကောင်းဆောင်ရဲ့အုပ်ချုပ်ရေးရန်တရားဟာ3နှစ်ကြာတဲ့အထိမတည်ငြိမ်သေးတဲ့သဘောပါပဲစစ်ကောင်းစီရဲ့အုပ်ချုပ်ရေးရန်တရားအပြောင်းလဲဟာဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တွေနဲ့ရှင်ရင်ဆန့်ကျင်တင်များခဲ့ပါတယ်ဝင်းကြီးအဖွဲ့ကို၃နှစ်အတွင်းမှာပဲ52ချိန်တိအပြောင်းလဲလုပ်ခဲ့ပြီးပါပြီ။ဒီထဲမှာပြည်တော်စုအဆင့်အဖွဲ့ကြီးတွေရဲ့ဥက္ကဋ္ဌတွေဒုတိယဝင်းကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်းကြီးချုပ်တွေကိုထည့်တွက်မှထားပါဘူး။ဦးသိန်းစိန်အစိုးရလက်ထက်မှာပထမ၃နှစ်တာအတွင်းအစိုးရအဖွဲ့ရဲ့အပြောင်းလဲက28ချိန်ရှိပါတယ်။ NLD အစိုးရလက်ထက်မှာတော့ပထမ၃နှစ်အတွင်းမှာ9ချိန်ပဲရှိခဲ့တာပါ။စစ်ကောင်းဆောင်ရဲ့အမြင့်ဆုံးအုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့စစ်ကောင်စီထဲမှာပါဝင်ဘူးသူ33ဦးရှိသွားပါပြီ။အာဏာသိမ်းချိန်ကနေအခုထိနေရာမြဲနေသေးတာကတော့10ဦးပဲရှိပါတယ်။အရသားတွေကပရိုမန်းကြီးမောင်နဲ့ဦးရွှေကျင်းတို့2ဦးပဲအဲ့ဒီ10ဦးထဲမှာပါတာပါ။နေရာမြဲနေတဲ့တခြားကောင်စီဝင်တွေကတော့စစ်ကောင်းဆောင်2ဦး၊ဗိုလ်ချုပ်ကြီး2ဦးနဲ့ဒုတိယဗိုလ်ချုပ်ကြီး2ဦးလို့ဖြစ်ပါတယ်။သူတို့တွေကတော့စစ်ကောင်းဆောင်ရဲ့ယုံကြည်ရတဲ့အတွင်းစီမှာရှိနေကြတာပါလက်ရှိမှာတော့စစ်ကောင်းစီကိုစစ်ဘက်က9ဦးအရက်ဘက်က9ဦးစုစုပေါင်း18ဦးနဲ့ဖွဲ့စည်းထားပါတယ်အာဏာသိမ်းမှုအလွန်3နှစ်အတွင်းစစ်ကောင်းစီကနေဖယ်ရှားခံရရတဲ့ကောင်းစီဝင်15ဦးရှိပါပြီဖယ်ရှားခံရသူတွေထဲမှာဗိုလ်ချုပ်ကြီးတဦးနဲ့ဒုတိယဗိုလ်ချုပ်ကြီးနှစ်ဦးပါဝင်ပါတယ်။လေတပ်ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးမမောင်ကျော်ကိုအာဂရိကိစ္စတွေကြောင့်အနာပေးခံရပြီးတဲ့နောက်မှာကောင်စီဝင်အဖြစ်ဆက်ပြီးမတွေ့ရတော့ပါဘူး။ဒုတိယဗိုလ်ချုပ်ကြီးနှစ်ဦးဖြစ်တဲ့မိုးမြင့်ထွန်းနဲ့စိုးထွတ်တို့ကိုတော့ယာရုနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစည်းပါပြုလုပ်တယ်ဆိုပြီးထုတ်ပယ်ထောင်ချခဲ့ပါတယ်။ဒါအပြင်ဦးသိန်းညွန့်ဦးကမောင်ဆွေတို့အပါအဝင်အရသာကောင်စီဝင်12ဦးကိုလည်းအနာပေးခဲ့တာပါ။သူတို့ကတချို့တွေဟာစစ်ကောင်းဆောင်နဲ့သဘောထားကွဲလွဲခဲ့တာကြောင့်ပါပဲ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရုပ်သားရဲ့တနင်္လာနေ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားပါနိုင်ပါတယ်။အခုတော့လူမှုအမြင်တွေကိုဆက်ပြီးနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးသန္တကျော်ကတင်ပြပြန်ကြားပေးထားပါတယ
်။ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။
ရှင်ကကျွန်တော်အသက်60နှစ်ရှိပါပြီ။ចောင်းသားဘွားတွေက view ရဲ့သတင်းတွေကိုကြိုက်နေတယ်လို့နားဆင်လာတာ။အခုဆိုရင် 18 နှစ်ကျော်လောက်ရှိပါပြီ။ကျေးဇူးပါ view ရဲ့။နောက်လည်း view ရဲ့သတင်းမှန်သတင်းမြန်တွေကိုအချိန်နဲ့တပြေးညီတင်ဆက်နိုင်ပါစေ။ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့ညီလေးခေါ်အောင်ကိုလက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်နော်။စင်တော့ဆွေးရတော့ရှင်ကလည်းအမြဲကြည့်ရှုပါတယ်တရင်နားမထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကင်ရတော့အလုတ်ကပြန်လာတော့ချက်ရပြုတ်ရနဲ့ညစ်နေမှာပဲ view အစီအစဉ်တွေကိုနားထောင်ဖြစ်တော့တယ်တဲ့အခုလိုမျိုးမအားတဲ့ကြားတွေကနေပြီးအစီအစဉ်မမှန်နားထောင်နေတဲ့ဆိုတဲ့အတွက်ကြောင့်မို့အထူးကျေးဇူးတင်ပါတယ်သူစားအောင်ဆိုတဲ့တော်ရရှင်ကတော့သတင်းအစ်လေးတွေရကြင်လို့ပါတယ်နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ပါတယ်ဟုတ်ကဲ့ပါဘယ်သူစားအောင်ရင်သတင်းအစ်တွေပုံမှန်ရယူခြင်းနဲ့ဆိုတော့ကျမတို့ VOA ကပေးပို့တဲ့ email သတင်းလွှာကိုလိုချင်တဲ့ဆိုပြီးကျမတို့စီကိုစာရေးပေးပါနော် email လေးကိုပို့ပေးလိုက်ပါကျမတို့အဲ့လိုမျိုးနေ့စဉ်သတင်းလွှာလေးကိုပို့ပေးမှာဖြစ်ပါတယ်အဲ့မှာသတင်းကောင်းစင်တွေပါပြီးတော့အဲ့ကနေတဆင်သတင်းအကျယ်တဝင့်ပြန်ပြီးဖတ်လို့ရပါတယ်ရှင်အဲ့ဒါကျမကို VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကတချင်းတစ်ပုတ်ကြိုက်လို့ပါဆိုပြီးတော့စာရေးပြီးတော့မေးလာတဲ့သောရရှင်ကတော့
အခုကျမတို့နေမှာဆိုတော့ပုံမှန်အားပေးနေပါတယ်ရှင် VOE Burmese အမျိုးသမီးခန္ဓာကနောက်ခံတချင်းကိုအရန်ကြိုက်လို့ပါတချင်းကောင်းစီလေးပြောပြလို့ရမလားရှင်ဒေါင်းလုဒ်ဆွဲပြီးတော့နားထောင်လို့ရအောင်ပါဖြစ်နိုင်ရင် email ကနေစာပြန်ပေးပါနော် radio တစ်ခါတည်းလိုင်းမကောင်းလို့ပ
ါဟုတ်ကဲ့ပါဒီတော့ရှင်ကအခုမှဒီဟာလေးမေးလာတာအရင်တော့ကကျမဖြေတာတွေမကြားလိုက်ဘူးထင်ပါတယ်နော်ဒီအမျိုးသမီးခန္ဓာရဲ့တချင်းနဲ့ပတ်သက်ပြီးတော့တော်ရရှင်နေတော်တော်လေးကြိုက်ကြလို့ခဏခဏစာရေးမေးလာတာရှိပါတယ်ရှင်ဒီတချင်းလေးကရုပ်တံလွင့်အစီအစဉ်တွေထုတ်လို့ရေးအတွက်တည်တံ့ထုတ်ထားတဲ့တချင်းဖြစ်ပါတယ်နော်အပြစ်မှာရှာပြီးတော့နားထောင်လို့ရတဲ့တချင်းမျိုးမဟုတ်ပါဘူးရှင်ဒီတချင်းလေးကိုလူတွေတော်တော်ကြိုက်ကြပြီးတော့ခဏခဏလာမေးတတ်ကြပါတယ်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဆိုင်လာကြတဲ့တော်ရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအမြဲတမ်းရရှိပါရနော်ဒီထက်ကစာတွေကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်ဒီဘက်တော်ရရှင်တယောက်ကတော့မင်္ဂလာပါဗျာ view ကိုအမြဲတမ်းအားပေးနေပါတယ်အရင်ကအစာမရေဘူးပဲမြေ radio ကနေပြီးတော့အမြဲတမ်းနားဆင်အားပေးနေတာပါအခုတော့ရင်ဖွဲ့စရာလေးရှိလို့စာရေးလိုက်ပါရယ်နော်ဆိုတော့သရရှင်လူငယ်ဖြစ်ပါတယ်သူကကျေးဇူးပြုပြီးကျွန်တော်ရဲ့အကောင့်အလို့ဝက်ပေးထားပါတယ်ရွာငယ်နေကလူငယ်တူဖြစ်ပါတယ်ဆိုပြီးရေးလာပါတယ
်ကျွန်တော်တို့လူငယ်တွေဟာအားကိုးစရာမဲ့နေတဲ့အခြေအနေတစ်ခုကိုရောက်နေတာပါကုရကေရမဲ့တဲ့ဘဝပါဗျာဘာလို့လဲဆိုရင်စကားစကားထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်ပါစစ်တပ်ရဲ့လုပ်ရည်တွေကြောင့်တိုင်းသားတယောက်အနေနဲ့ဆရာနာရှင်တွေကိုရုံးရှာမုန်းတီးနေပါတယ်ဆိုနေမှဒီဥပဒေကပြည်သူတွေရဲ့အနာဂတ်ကိုရည်ရွယ်ချက်ရှိရှိပျက်စီးလိုက်တာပါသူတို့ပြောတဲ့ပြည်သူစစ်မှုထမ်းဥပဒေမှာလူ73သန်းအကျုံးဝင်တယ်လို့ပြောပါတယ်ဒါကလုံးဝမဖြစ်နိုင်တဲ့အခြေအနေတစ်ခုပါစကားစားအာနာသိမ့်ပြီးတဲ့ကတည်လဲတည်ပြေးရင်ပြေးလူငယ်တွေလည်းတော်တော်ယော့သွားပါပြီဥမာပြောရရင်2019တုန်းကဆိုရင်ချင်းပြည်နယ်၊ကယားပြည်နယ်လိုမျိုးမှာတကောင်ကြီးကောက်ရမှာအကျုံးဝင်ခဲ့ပေမဲ့ဒီနေ့အခြေအနေမျိုးမှာတော့မဖြစ်နိုင်တော့ပါဘူးဒီလိုအခြေအနေမျိုးကလည်းမြန်မာနိုင်ငံအနှံ့မှာဖြစ်နေတာပါဒါကြောင့်စကားစကားသူထိန်းချုပ်ထားတဲ့နေမျိုးမှာပိုလှုပ်လာနိုင်ပါတယ်အဲ့ဒီနေမျိုးလေးမှာရှိတဲ့ပြည်သူတွေပိုပြီးတော့ဆင်းရဲဒုက္ခရောက်နိုင်ပါတယ်စကားစားပြောတဲ့24လဒါမှမဟုတ် 9 နှစ်အမှုထမ်းရမယ်ဆိုတဲ့ဥပဒေဟာလည်းယုံလို့မရပါဘူးဥရီကိုလိုသလိုပြင်နေတဲ့စစ်ကောင်စီကတထက်လူရောက်သွားတာနဲ့ပြန်ထွက်မရတာတွေမျိုးဖြစ်လာနိုင်ပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေရဲ့အနာဂတ်တွေကိုကယ်တင်ပေးဖို့ VOA ကနေတဆင့်ကုလသမဂ္ဂကိုရောမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကိုရောပြောပေးပါလို့ဘဝတူလူငယ်တွေရဲ့ကိုယ်စားကျွန်တော်ကအတနာခံတောင်းဆိုလိုက်ပါတယ်ဗျာ
ဒါကမြန်မာနိုင်ငံမှာအကောင့်ထဲပေါ်ရမယ်ဆိုတဲ့ဒီအစ်မှုထမ်းရမယ်ဆိုတဲ့ဥရီနဲ့ပတ်သက်ပြီးဒီတော့ရရှင်ရေးလာတာပါပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာတဲ့စာတွေကိုဖော်ပြပေးသွားပါရနော်အဲ့လိုမျိုးစစ်မှုထမ်းရမယ်ဆိုတဲ့အကြေညာချက်ထုတ်ပြီးတဲ့ကတော်ရရှင်တွေလည်းဒီကိစ္စပေါ်မှာအထူးအာရုံစိုက်နေကြပြီးတော့အားလုံးနဲ့ကြောက်လန့်တကြဖြစ်နေကြတာဖြစ်ပါတယ်ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့ဆက်ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ် ဖီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှင်လန်းကြပါစေ။ဒါဒုတိယကျင်းစာရေးတာပါဆိုရရေးလာတဲ့သောရရှင်။မြန်မာနိုင်ငံကဒုက္ခတွေကိုတွေးရတာနဲ့ထိုင်ကြည့်နေတဲ့နှလုံးသားမဲ့တဲ့ကဘာကြီးမှာနေထိုင်နေရပါတယ်ဆိုပြီးတော့သူရဲ့ထင်မြင်ချက်ကိုရေးလာပါတယ်။
online ပေါ်မှာဗီဒီယိုဖိုင်လေးတစ်ခုကြည့်လိုက်ရပါတယ်လူစီကားတဲ့ကန့်ကျစ်တစ်ခုမှာသမီးကြီးစားဖြစ်ရန်တူတဲ့အတွက်တွေမှာကောင်လေးရဲ့ကောင်မလေးကိုမတရားနှိပ်စက်ညှဉ်းပန်းနိုင်ကျင့်နေတာကြည့်လို့အမြင်မတော်ပါဘူးအဲ့ဒါကိုဘေးမှာရက်ကြည့်နေတဲ့သူတွေကနင်းနေမှာဝေရောက်ခံတာတော့မတွေ့ရပါဘူးအဲ့ဒီဗီဒီယိုကြည့်ပြီးတော့တော်တော်လေးစိတ်မကောင်းဖြစ်ရပါတယ်အော်လူတွေခံစားချက်မဲ့တဲ့နှလုံးသားမရှိတဲ့တာဝန်ယူလို့စိတ်မရှိတဲ့သူတွေပါလားလို့တွေးမိပါတယ်ကျွန်တော်တို့မြန်မာပြည်မှာလဲစစ်ကောင်စီကလက်နက်အားကိုးနဲ့ကုနိုင်ငံသားတွေကိုမျိုးမျိုးညှဉ်းပန်းနှိပ်စက်နိုင်တဲ့စီးနှင်းပြုနေတာတွေရဲရွာတွေကိုမီးလောင်တိုက်သွင်းနေတာတွေအရှင်လက်လက်မီးရှို့တက်နေတာတွေအဆိုးဆုံးကတော့တပင်းလက်ရက်ကုံစာတင်ကျောင်းလိုနောက်ပြီးခဲ့တဲ့နေ့ကမှလေကြောင်းတက်ခိုက်မှုလုပ်ခဲ့တဲ့ဒမော့ဆိုကစာတင်ကျောင်းတွေလိုပညာသင်ကြားနေတဲ့အပြစ်မဲ့ကလေးငယ်တွေကိုအညှိုးတကြီးတက်ဖြတ်နေတာတွေကို globalization လို့ခေါ်တဲ့ကမ္ဘာအတိုင်းအဝန်းကြီးကကြားနေမြင်နေသိနေပါရဲ့နဲ့ခံစားချက်မဲ့တဲ့နှလုံးသားနဲ့တာဝန်ယူလို့စိတ်ကင်းမဲ့စွာနဲ့ကြည်နေနိုင်ရတာအံ့ဩပြီးပါရဲ့ဗျာကဘာကြီးကနှလုံးသားမရှိတဲ့ကဘာကြီးမျိုးဖြစ်သွားပြီလားလို့ရှင်နာနာနဲ့မေးလိုက်ချင်ပါတယ်ကြောက်ခင်မှာနေနေရလို့အကောင့်အမည်လေးတော့မဖော်ပြစီချင်ပါဘူးကျေးဇူးပါပြီဦ
းကြောက်ခင်မှာနေရလို့အကောင့်နာမည်လေးမဖော်ပြစီချင်ပါတဲ့ဒါမှလည်းရွာငယ်နေကလူငယ်တူလို့တော့ရေးလာတာပါနော်ဒီတော့ရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာကဘာကြောင့်ဘာမှဝင်ပြီးလောက်ကိုင်းပေးလို့မရတာလဲဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုမကြေမနက်ဖွင့်ဟလာတာပါ။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ရဲ့ view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ review ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း facebook စာမျက်နှာနဲ့ youtube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet ဆာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒေးရနေရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအမျိုးသမီးတွေပထမဦးဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးတီးပွဲတော်ကိုဖျားချောင်းတစ်ခုမှာချင်းပခဲ့ပါတယ်။ခရိုအေးရှားနိုင်ငံသူကတော့ရေခဲပြင်အောက်မီတာအနက်140ကိုစံချိန်တင်ရင်ကုန်ခဲ့ပါတယ်။ဒီသတင်းလေးတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားတာပ
ါ။ဂျပန်နိုင်ငံမှာ1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးပြည်ပဝင်ဆင်နွှဲတဲ့ကိုလုံးဒီပွဲတော်ကိုဖျားချောင်းတို့မှကျင်းပခဲ့ပါတယ်။ဒါဟာဂျပန်နိုင်ငံအတွင်းကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်လို့ပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ ကိုနိုမီယာဖျားကျောင်းမှာကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့ခုနှစ်ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလိုနီပွဲတော်လို့နာမည်ပေးချပေမဲ့လို့အမျိုးသမီးတွေကရိုးရာဝစ်စုံတွေကိုပဲဝစ်ဆင်ချပြီးအမျိုးသားတွေကနိုင်ငံပိုင်းလေးတွေဝစ်ဆင်ချတာပါဒီပွဲတော်မှာအမျိုးသမီးတွေအနေနဲ့ဘွားဘင်တွေကိုထမ်းလာပြီးဖျားချောင်းကိုလူတန်းခဲ့ကြပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူတိုင်ဝမ်ကလက်ခံထားတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လုပ်ပြီးမကောင်းဆိုးဝါးကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူးအဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖျားချောင်းကဘုန်းကြီးတစ်ပါးကပြောဆိုခဲ့ပါတယ်ရှင်
ကရိုအေးရှားနိုင်ငံသူဗလက်တီနာကဖိုလာဟာရေခဲပြင်အောက်မီတာအနက်140အထိဘာအထောက်အကူမှမပါဘဲအလွတ်ရင်ငုပ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်။ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်ဘူးမပါဘဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂိုဒီအရစ်ဆေဗလာရေကန်ကြီးရဲ့အောက်ခြေကိုငုပ်ခဲ့တာပါ။သူရင်ငုပ်တဲ့အချိန်မှာရေရဲ့အပူချိန်က 3°C ပဲရှိပြီးတော့နှင်းတွေကကျနေတာပါ။ရင်ငုပ်ချိန်1မိနစ်စက္ကန့်40ကြာခဲ့ပြီးသူ့ရဲ့နှလုံးခုန်လုံးက1မိနစ်ကိုအချက်50အထိလျော့ကျသွားခဲ့တာပါသူဟာ2018ခုနှစ်ကဂျပန်နိုင်ငံသူယိုဆုကိုအူဇီကီက126မီတာရေငုပ်ပြီးတင်ထားတဲ့ဆန်ချိန်ကိုချိုးနိုင်လိုက်တာပါနောက်တစ်ရက်မှာပဲရေရက်နှစ်ခုနဲ့အနက်မီတာ80ကျော်အလွတ်ရေငုပ်ပြီးဆန်ချိန်သစ်တင်ခဲ့ပါတယ်ဆာဗီးယားနိုင်ငံဘဲလ်ဂိတ်မြို့တော်မှာဇူလိုင်လတည်းကျင်းပမဲ့ကမ္ဘာအလွတ်ရေငုပ်ပြိုင်ပွဲမှာလည်းသူဝင်ရောက်ယှဉ်ပြိုင်ဖို့စီစဉ်ထားပါတယ်ခင်ဗျာ
နိုင်ငံမှာလေကွင်းနဲ့လှုပ်ရှားတဲ့ကမ္ဘာအကြီးဆုံးနိုင်ငံစီးရေးပကြီးပုံလူကြီးတစ်ခုဖန်တီးလိုက်ပါတယ်။အရှေ21မီတာအကျယ် 1.84 မီတာရှိတဲ့လေကွင်းနိုင်ငံကြီးဟာဖရက်စီကန်မှာစိုက်ကပ်ထားတဲ့တမိုင်းဝင် Notre Dame de Rouen ကိုသင်္ဘောပုံသူကိုဖန်တီးထားလာပါ။တမိုင်းဝင်သင်္ဘောကြီးကိုပြန်လည်ပြုပြင်ဖို့အတွက်ရန်ပုံငွေရှာခဲ့ကြတာဖြစ်ပြီးသင်္ဘောပြုပြင်ဖို့အတွက်ယူရို2သိန်းခွဲကျမယ်လို့လည်းခန့်မှန်းထားပါတယ်။ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကတရားဝင်အကြီးဆုံးအဖြစ်အသိမှတ်မပြုသေးပေမဲ့လို့လေကိုတုံးပေါင်း2သိန်းခွဲသုံးပြီးဖန်တီးထားတဲ့ဒီပုံကြီးကိုဂင်းနစ်အဖွဲ့ရဲ့အသိမှတ်ပြုခံရဖို့လိုအပ်တဲ့ချက်ပုံတွေအချက်လက်သက်သေခံချက်တွေကိုပေးပို့သွားမှာဖြစ်တယ်လို့ဒီပွဲကိုစီစဉ်ခဲ့သူတွေကပြောပါရယ်။ဒါမဲ့ဒီဖန်တီးထားတဲ့သင်္ဘောပုံတွေကိုဂင်းနစ်အဖွဲ့ကတရားဝင်မှတ်တမ်းတင်နိုင်အောင်ဂင်းနစ်အဖွဲ့ကနေလာရောက်အသိမှတ်ပြုပေးဖို့ဖိတ်ခေါ်မယ်ဆိုရင်ယူရို1000ခွဲကုန်ကြမှာဖြစ်လို့ဒီငွေကိုသင်္ဘောပြုပြင်ရမှာပဲသုံးဆွဲဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်ရှင
်။ပြည်နိုင်ငံမှာလာမစီပဲမွေးဖွားလာတဲ့ကမ္ဘာအသေးငယ်ဆုံးကလေးငယ်တယောက်ရဲ့မွေးရပါလဲမျိုးခြုံရင်းချက်တစ်ခုကိုရှန်ဟိုင်းမြို့ရှင်ဝါဆေးရုံမှာအောင်အောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့ပါတယ်။စံစည်းလောက်ပဲရှိတဲ့တိုရာကိုစကုပ်လေချောင်းနဲ့ရင်ကောင်းကိုကြည့်နိုင်တဲ့ပိုက်ကလေးကိုသုံးပြီးလာမပြည့်ပဲမွေးဖွားလာတဲ့ကလေးငယ်တဦးကိုအောင်မြင်မြင်ခွဲစိတ်ကုသပေးနိုင်ခဲ့တာပါဒီအမျိုးသားကလေးငယ်ရဲ့လေချောင်းအနောက်ကအစာရည်ပြွန်ဟာအောက်ဖက်ကအစာရည်ပြွန်နဲ့ချိတ်ဆက်မှုမရှိတာကြောင့်ဒါကိုပြုပြင်ဖို့အတွက်ခွဲစိတ်မှုလုပ်ခဲ့ရတာပါဒီလိုချိတ်ဆက်မှုမရှိတဲ့အတွက်နှုတ်ရည်ဟာအစာအိမ်စီကိုတေချာမရောက်နိုင်ပါဘူးဒီကလေးငယ်ဟာကိုဝင်32ပတ်မှမွေးဖွားလာခဲ့တာဖြစ်ပြီးတော့အလေးချိန် 1.2 ပေါင်နဲ့ခန္ဓာကိုယ်အလျားတစ်ဘီအောက်မှာပဲရှိတာပါပုံမှန်လားစီတဲ့ကလေးငယ်တွေမှာခွဲစိတ်မှုအ ਨੇ ဆုံးဖြစ်တဲ့တိုရာကိုစကုပ်ကိုသုံးပြီးကုသပေးနိုင်ပေမဲ့လည်းလာမစေးတဲ့ကလေးတွေကိုတော့အရင်နည်းတွေအရာဆိုရင်ခန္ဓာကိုယ်ကိုခွဲစိတ်ဖွင့်ထုတ်ပြီးမှကုသနိုင်တာပါဒါပေမဲ့လည်းအခုကလေးကိုတော့ခွဲစိတ်မှုအ ਨੇ ဆုံးနည်းနဲ့မိနစ်90အတွင်းကုသပေးနိုင်ခဲ့တာပါအခုအချိန်မှာတော့ဒီကလေးအနေနဲ့နေကောင်းကျန်းမာလာနေပြီးအလေးချိန်9ပေါင်နီးပါးအထိရှိနေပါပြီခင်ဗျာ
သူတို့ကြာကြာတဲ့နေလေးတွေကိုကြားခဲ့ရတာဖြစ်ပါတယ် VOA ရုပ်သားကဆက်လက်အထံလွှင့်နေတာပ
ါအမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာလုံခြုံရေးအခင်းကျင်းသစ်မှာအမေရိကန်ပြည်ထောင်စုအနေနဲ့မိမိကိုယ်တိုင်နဲ့မိမိရဲ့မဟာမိတ်နိုင်ငံတွေလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်စိန်ခေါ်ချက်တွေရဲ့ရန်ကနေကာဝယ်နိုင်ရေးအတွက်စံတက်တီထွင်မှုနဲ့တူဥဆောင်တဲ့အခန်းကဏ္ဍမှာရှိဖို့လိုအပ်ကြောင်းလက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာ American လက်ထောက်ဝန်ကြီး Bonnie Jenkins က Congress လွှတ်တော်ရှေ့မှာထွက်ဆိုတင်ပြခဲ့ပါတယ်ဒီစိန်ခေါ်ချက်တွေထဲမှာ ရုရှားကယူကရိန်းကိုအလုံးစုံကျူးကျော်ဝင်ရောက်တာထိုင်ဝမ်ပေါ်တက်ရောက်နေတဲ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ PR တွေအစ္စရေးနိုင်ငံအနေနဲ့ဟားမတ်စ်အကြမ်းဖက်မှုဒဏ်ကနေမိမိကိုယ်ကိုခုခံကာကွယ်နေတာကြောင့်ဖြစ်ပေါ်လာတဲ့အရှိအလေပိုင်းဒေသကပြစ်ပခတွေယူမန်နိုင်ငံကဟူတီအဖွဲ့ကကုန်သွယ်စီးပွားသင်္ဘောတွေကိုတိုက်ခိုက်နေတာနဲ့ရုရှား၊မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကြားပုံမနှဆိုင်လာတဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်လက်ထောက်ဝန်ကြီးဂျန်ကန်စ်ကအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိနဲ့အနာဂတ်မှာပေါ်ပေါက်လာနိုင်တဲ့ခြိမ်းခြောက်မှုတွေကိုတုံ့ပြန်နေကြောင်းအခုလိုပြောပါတယ
် This administration has secured allied unity to
ရုရှားနိုင်ငံကသဘောတူစာချုပ်ကနေနှုတ်ထွက်မှုကိုတုံ့ပြန်တဲ့အနေနဲ့ဥရောပရှိသမဲရိုးကျလက်နက်ကိုင်တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်ကိုဆိုင်းငံ့ထားပြီးမဟာမိတ်နိုင်ငံတွေရဲ့စီးလုံးညီညွတ်စွာထောက်ခံမှုနဲ့အတူရယူနိုင်ခဲ့ပါတယ်ချက်အားမြင့်ဓာတ်ရိုက်အသက်အဆင့်လုံနိုင်တဲ့ဂျိုရူခွင်းဒုံးကျည်စမ်းသပ်မှုတွေမပြုလုပ်ဖို့နဲ့လက်ရောင်ကြီးသုံးလက်နက်တွေအသုံးမပြုရေးနိုင်ငံတွေကိုတောင်းဆိုထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့ဆိုပြုပြီးအတည်ပြုနိုင်ခဲ့ပါတယ်။ဒါအပြင်ဉာဏ်ရည်ထုနည်းပညာကိုစစ်ဘက်ဆိုင်ရာအသုံးချမှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိတဲ့လုံထုံးလုံနည်းတွေအတိမတ်ပြုလိုက်နိုင်ရေးမှာလည်းနိုင်ငံတကာကိုအမေရိကန်ပြည်ထောင်စုကဦးဆောင်နိုင်ခဲ့သလိုအမေရိကန်ဓာတုလက်နက်တွေတူလောင်ထားရှိမှုကိုလည်းရှင်းလင်းနိုင်ခဲ့ပြီးတော့အစုလိုက်အပြုံလိုက်တည်ကျေပျက်စီးနိုင်ကြောင်းသတ်မှတ်ထားတဲ့လက်နက်အမျိုးအစားအလုံးကိုလည်းဖယ်ရှားရှင်းလင်းနိုင်ခဲ့ပါတယ်
။ဒီပြိုင်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার စွမ်းအင်နဲ့ငင်းချက်နဲ့နီးနဲ့အသုံးပြုတဲ့နျူကလ িয়ার ကန္တာတွေမှာနိုင်ငံတွေကိုအကူအညီပေးရင်းပူးပေါင်းဆောင်ရွက်နေတာကြောင့်နျူကလ িয়ার အန္တရာယ်ကာကွယ်ရေးနဲ့လုံခြုံရေးကိုအားကောင်းလာအောင်လှုပ်ဆောင်နိုင်နေတယ်လို့လက်ထောက်ဝန်ကြီးဂျန်ကင်စ်ကပြောပါတယ်လုံခြုံရေးအရာထိရှားလွဲတဲ့အမေရိကန်နည်းပညာတွေကိုအလွဲသုံးစားလုပ်ခံရမှုကနေကာကွယ်နိုင်မှုဟန့်တားတဲ့အစီအမံတွေကိုလည်းတိုးမြင့်ဆောင်ရွက်လျက်ရှိပြီးဒပိုင်းလျက်ကူပစ္စည်းစီမီကွန်တက်တာနဲ့တခြားထွန်းသက်စနည်းပညာတွေကိုကာကွယ်နိုင်ရေးလှုပ်ဆောင်ပြည့်ရှိကြောင်းပြောပါတယ်။အရင်ဒီဆုံးမာမိတ်နိုင်ငံတွေနဲ့တသားတဲ့အတူတကွရပ်တည်ဆောင်ရွက်နေတာကအမေရိကန်ပြည်ထောင်စုရဲ့အသိအမှတ်ပြုထိုက်တဲ့တန်ကင်းတမန်ကင်းအမှတ်လက္ခဏာတွေကတစ်ခုဖြစ်တယ်လို့လက်ထောက်ဝန်ကြီးဂျန်ကင်စ်ကပြောပါတယ်။ထိုင်ဝမ်ရဲ့ကိုပိုင်ကာကွယ်ရေးစွမ်းရည်တွေအားကောင်းလာစေရေးပြင်မာမိတ်နဲ့မိတ်ဖက်နိုင်ငံတွေရုရှားလုံလက်နက်ပစ္စည်းတွေကနေကင်းလွတ်နိုင်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုကကူညီပေးနေကြောင်းလက်ထောက်ဝန်ကြီးကထောက်ပြပါတယ်။ AUKUS လို့လူသိများတဲ့ Australia, Britain နဲ့ American ပြည်ထောင်စုတို့ကြားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကအမေရိကန်တန်တမန်ရေးရာမှာအဓိကစံနမူနာတစ်ခုဖြစ်လက်ထောက်ဝန်ကြီး Jenkins ကညွှန်ဆိုပါတယ်။
A generational opportunity that deepens cooperation with
တမရရဲ့အရင်းနှီးဆုံးမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုနှက်ဆိုင်စေတာကမျိုးဆက်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်ပြီးတော့ဒါဟာအမေရိကန်ပြည်ထောင်စုအတွက်ရေရှည်ကာကွယ်ရေးစွမ်းရည်နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအားကောင်းစေကာလွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအတွက်ဘုံသဘောတူညီမှုမျှဝေတည်ရှိတဲ့သဘောထားအမြင်ကိုဆက်လက်တိုးတက်စေမယ့်ပြတ်သားတဲ့လမ်းကြောင်းတစ်ခုကိုဖော်ဆောင်ပေးနေပါတယ်။ဒါဟာဒေသရင်းနဲ့ကမ္ဘာတဝန်းအတွက်နျူကလ িয়ার မပြန့်ပွားရေးစံချိန်စံညွှန်းတွေအတွက်အားကောင်းတဲ့အဟန့်အတားနဲ့ခိုင်မာတဲ့ဂရိကဝတ်တွေကိုလည်းစောင့်ကြည့်ပေးနေပါတယ်
။ရံဘက်နိုင်ငံတွေဒါမှမဟုတ်ပြိုင်ဘက်နိုင်ငံတွေလှုပ်ဆောင်နေတဲ့ Neighboring နဲ့ပတ်သက်ပြီးအနာဂတ်မျိုးဆက်လုံခြုံစိတ်ချစွာရည်တည်နိုင်ရေးအတွက် American ပြည်ထောင်စုအနေနဲ့ဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းသိမြင်နားလည်ထားပြီလို့လည်းလက်ထောက်ဝန်ကြီး Jenkins ကပြောပါတယ်။
ပါစင်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာခုတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်ရှမ်းမြောက်ဒေသညီနောင်မဟာမိတ်၃ဘက်နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၁ရက်နေ့ကနေ၃ရက်နေ့ထိတရုတ်နိုင်ငံအတွင်းဆွေးနွေးကြတယ်လို့သိရပါတယ်အတိမပြုတ်နိုင်သေးတဲ့သတင်းရတော့ပြစ်ခတ်ရစေးအသေးစိတ်ကိစ္စတွေနဲ့နှစ်ဖက်ကုံသွယ်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုဒီကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။အစ်ဂျင်နိုင်ငံကာရီရူမြို့မှာတော့ဟားမတ်စ်ကိုဆက်လက်အဖွဲ့အားအစ္စရေးနဲ့ရက်တတပေါင်းပေါ်အတော်ကြာမဲ့အပြစ်ခတ်ရစဲဆွေးနွေးဖို့တရင်းဝင်တွေကကာရီရူမြို့ကိုရောက်ရှိလာခဲ့ပါတယ်။အမေရိကန်ကတော့6ပတ်ကြာအပြစ်ရရေးကိုတွန်းနေပြီးမူပေါင်းဆိုင်ရာသဘောတူညီချက်ကစပွဲပေါ်ရောက်နေပြီလို့အမေရိကန်တာဝန်ရှိသူတဦးကပြောကြပါတယ်။ပါလက်စတိုင်းကိုဆက်လက်အဖွဲ့ကတော့သဘောတူညီချက်စီမရောက်သေးပါဘူးလို့ဆိုပါတယ်။ဒီဆွေးနွေးပွဲကကာတာနဲ့အစ်ဂျင်တို့ကကြားဝင်ဆိတ်ဆက်ပေးမဲ့အစ္စရေးကအခုဆွေးနွေးပွဲကိုတက်ရောက်မယ်လို့တရားဝင်အတည်ပြုချက်မပေးပါဘူး ဗီယိုရုပ်သံရမနေ့ပိုင်းအစီအစဉ်ကိုဆုံးသတ်တော့မှာပါဒီကနေ့တင်းလာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမော်ပါခုအစီအစဉ်ကိုရေဒီယိုကလည်းမနေ့6လပိုင်းကနေ9လပိုင်းထိလိုက်တိုမီတာ3049နဲ့လိုက်လမီတာ190အပြင်ဗီယိုရဲ့ YouTube နဲ့ Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလို့ဘေးကင်းရွှင်လန်းကြပါစေ view ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ